ရခိုင်တပ်တော်အေအေနဲ့တပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ဒီနှစ်2018-2019ပညာသင်နှစ်မှာချင်းပြည်နယ်ပလဝမြို့ကစာသင်ကျောင်း188ကျောင်းမှာစာသင်ပေးမဲ့ကျောင်းဆရာဆရာမတယောက်မှမရှိဘူးလို့ပြည်နယ်အစိုးရအဖွဲ့ဝင်စီပင်သာယာရေးဝန်ကြီးဦးစိုးထက်ကပြောပါတယ်။ပညာရေးဝန်ကြီးဌာနကစေတနာဝန်ထမ်းဆရာဆရာမတွေဖြည့်ပေးပေမဲ့လုံခြုံရေးစိုးရိမ်ရလို့မသွားရကြဘူးလို့ပြည်နယ်ဝန်ကြီးဦးစိုးထက်ကပြောပါတယ်။
အဲ့တော့ပညာဝင်ဌာနကနေဦးဆရာဆရာမတွေ360လောက် volunteer teacher ပေါ့အဲ့ဒါလေးတွေဖြည့်ပေးတယ်ဖြည့်ပေးပြီးမှအဲ့ဒီနေမင်းမေအေဂျင့်နဲ့နေရာကျတော့အခုခန့်နဲ့ဒေသခံတွေတောင်းမှမတော်ရဘူးတော့ဖြစ်နေတာပေါ့ဒါပေမဲ့အရင်ထက်ဆိုင်တော့ဆရာဆရာမလုံလောက်အောင်တော့အတက်နိုင်ဆုံးဒီညနေပညာရေးမှုပြည်နေပညာရေးမှုတွေကရှိပြီးတော့စာပင်ကြမှုမပြောင်းတော့လုံတော့လုံနေမင်းမေအေဂျင့်နဲ့နေရာလို့ကျတော့လောကခံရတော့တော်တော်ခက်ပါတယ်ဆရာဆရာမတွေဒီနေ့ကောင်းနေပြီမယ်နောက်ရက်ဒီကြာကောင်းနေမှာကောင်းတာပေါ့
ပြီးခဲ့တဲ့နှစ် 2018 မှာပိတ်ထားရတဲ့စာသင်ကျောင်း53ကျောင်းရှိခဲ့ပေမဲ့ဒီနှစ်မှာတော့118ကျောင်းအထိရှိလာတာပါမူလာတန်းအလယ်တန်းနဲ့အထက်တန်းအဆင့်ကျောင်းတွေဖြစ်ပါတယ်ဘလဝမြို့နယ်ကမောင်နှမရွာငဒက်ရွာပြင်ဆိုရွာခမောင်းဝါရွာနဲ့ကိတလင်းစတဲ့ကြီးရွာတွေမှာအေးအေးနဲ့တက်မတော်တို့တိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နေရက်စွန့်ခွာထွက်ပြေးနေရတဲ့သူတွေထောင်နဲ့ချီရှိခဲ့ပြီးအခုချိန်ထိနေရက်မပြန်ရဲကြသေးဘူးလို့ဒေသခံတွေကဆိုပါတယ်တိုက်ပွဲတွေပြန်ဖြစ်မလားဆိုတဲ့အစိုးရစိတ်နဲ့ဒေသခံတွေမပြန်ရဲကြတာဖြစ်သလိုကျောင်းဆရာတွေကလည်းမသွားရဲကြတာဖြစ်ပါတယ်။ဒါကြောင့်စာသင်ကျောင်း118ကျောင်းဟာအစိုးရကတရားဝင်ပိတ်ထားတာမဟုတ်ဘဲစာသင်ပေးမဲ့ဆရာဆရာမမရှိသလိုကျောင်းသားကျောင်းသူတွေလည်းမရှိတာကြောင့်ပိတ်ထားရတာပါ။
ဆရာတွေမလုံလောက်တာလဲ volunteer teacher နဲ့အကုန်လုံးခန့်ထားပြီးပြီ။ဒီနေ့ထဲမှာပါတူတူချာချာလေးခန့်ထားပြီးပါပြီ။ကျောင်းပိတ်တယ်ဆိုတာလည်းမရှိပါဘူး။တကူရွာမှာလူလည်းမရှိတော့ဘူးဘူးမှလည်းမရှိတော့ပဲနဲ့တို့က beginning နဲ့နေရာကိုတို့ရှုလာကြတဲ့ဟာတွေလေ။အဲကြောင့်မလို့ပိတ်တယ်လို့ပြောလို့လည်းမရဘူး။တချို့ကျလည်းတို့နေရာပြန်အေးချမ်းပြီးဆိုအကုန်ပြန်သွားတာလည်းရှိတယ်။သွားလိုက်ပြန်လိုက်တို့ကတို့စိတ်မချဘူးဆိုတို့ကပြေးလာလိုက်စိတ်ချဘူးဆိုပြန်သွားလိုက်မယ်ဆိုတော့ကျွန်တော်တို့ကတော့စဉ်းစားကြဖို့မရနိုင်ဘူးရှင်။
ချင်းပြည်နယ်ပညာရေးမှူးဒေါ်နှင်းစီပြောသွားတာပါဒီရွာတွေကကျောင်းသားကျောင်းသူတွေမိစာကျေးရွာနဲ့ချင်းလက်ဝကျေးရွာတွေမှာ UNICEF လူမှုကူညီအဖွဲ့တွေရဲ့အကူအညီတွေနဲ့စာသင်ကြားပေးနေတာတွေရှိပါတယ်ချင်းပြည်နယ်ဟာတက္ကသိုလ်ဝန်ထမ်းအောင်စင်းမှာအောက်ဆုံးအဆင့်မှာရှိနေပြီးပလဝမြို့နယ်ဟာ400ခိုင်နှုန်းကျော်နဲ့ချင်းပြည်နယ်မှာအောင်ချက်အနည်းဆုံးမြို့နယ်လို့သိရပါတယ်လမ်းဘက်ဆက်သွယ်ရေးခက်ခဲတဲ့ဒေသဖြစ်တဲ့အပြင်နယ်မြေမတည်ငြိမ်မှုတွေကလည်းပညာရေးဝန်ထမ်းမလုံလောက်လို့စာသင်ကြားနိုင်ရေးခက်ခဲနေတဲ့ကျောင်းသားကျောင်းသူတွေအတွက်ပိုပြီးအခက်အခဲတွေနဲ့ကြုံတွေ့ရစေပါတယ်။ပလဝဒေသခံကိုချောခင်ပြောတာကတော့
ဒါပေမဲ့ဒီမျိုးနယ်ရဲ့ပြဿနာကတော့ခုနပညာရေးဝန်ထမ်းမလောက်ငါတဲ့ပြဿနာပေါ့ချို့ဟာတွေကနည်းနည်းလေးဖွင့်ယုံမဲ့ဖွင့်တဲ့အနေထားอยู่ပဲပြောရမလို့ဖြစ်နေကြပေါ့နော်ဒါအားလေးကျွန်တော်တို့မျိုးနယ်ရဲ့ပြဿနာတစ်ခုဒီတိုက်ပွဲမရှိခင်ကလေးကလေဒါတော့ဒါအစကတည်းကပြဿနာရှိကြတည်တာလေကျောင်းဆောင်တွေကဟိုတိုးတဲ့ကျောင်းတွေကတိုးပြီးမှကျောင်းတွေကများပြီးမှဆရာတွေမလောက်ဘူးဖြစ်နေကြပေါ့နော်
ချင်းပြည်နယ်မှာဒေသခံဆရာဆရာမတဲ့ပြည်မကလာတဲ့ဆရာဆရာမတွေပုံများပြီးတစ်နှစ်ပြည့်ရင်ပြန်ပြီးပြောင်းရွှေ့ခွင့်ရှိတာကြောင့်အများစုကဆက်မနေပဲပြောင်းရွှေ့သွားတဲ့သူတွေများပါတယ်။တချို့ကျောင်းသားတွေဟာဆိုရင်ချင်းပြည်နယ်ပြင်ပကတခြားမြို့တွေမှာကျောင်းသားတက်ရတာတွေလည်းရှိနေတယ်လို့သိရပါတယ်။ပလဝမြို့မှာကျေးရွာအုပ်စု388ခုရှိပြီးကျောင်းပေါင်း384ကျောင်းရှိပါတယ်။2018ဒီဇင်ဘာလောက်ကစတင်ခဲ့တဲ့အေးအေးနဲ့တက်မတော်တို့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလဝမြို့နယ်အပြင်ရခိုင်ပြည်နယ်ကမြို့နယ်ခုနှစ်ခုမှာလည်းယာနဲ့ချီတဲ့စာသင်ကျောင်းတွေပိတ်ထားရတယ်လို့သိရပါတယ်ရှင်။ကျမဇာနီထွန်ပါ